Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ14ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံပြီးတော့မြန်မာပေါ်တန်ခတ်အရေးယူမှုကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်။တခါဒီဆီးရီးယားနိုင်ငံအဖြစ်ခက်ရက်ဆဲရေးဒုတိယမြောက်နေ့မှာတော့ဒီအဖြစ်ခက်ရက်ဆဲရေးကိုဆက်ပြီးတော့ထိန်းထားနိုင်ပေမဲ့အကူအညီတွေဖြန့်ဝေဖို့ကိစ္စကတော့မအောင်မြင်သေးပါဘူး။တခါဒီ2019ဘန်နာရီနှစ်အတွက်ဒုက္ခသည်တသိန်းတသောင်းကိုအမေရိကန်ပြည်ထောင်စုကလက်ခံနိုင်ဖို့သမ္မတအိုဘားမားကညှိနှိုင်းနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတော့မအီတန့်စင်တဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့ Legislation recognizes that the current sanction regime between the United States and Burma was
မြန်မာနိုင်ငံပေါ်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတချို့ short port ရေးအစိုးပြုချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအထက်လွှတ်တော်မှ Ben Cardin ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်ဒီအစိုးပြုချက်ကိုမြန်မာအစိုးရကကြိုဆိုတဲ့အကြောင်းနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ရောက်ရှိလာတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကို Mark Kim Phue နဲ့ Mai Tan Sin တို့ကပြောပြပေးပါမယ်ရှင်။
အင်္ဂါနေ့ညပိုင်းကအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဂျီရောမှာတွေ့ဆုံမှာပါ။အရင်မြန်မာစစ်ဆေးရအပေါ်အမေရိကန်ကချမှတ်ခဲ့တဲ့အရေးယူတက်ခတ်မှုတွေကိုအခုအချိန်မှာဘလောက်အတိုင်းအတာအထိပြန်လဲရုပ်သိမ်းပေးတင်တယ်လဲဆိုတဲ့အပေါ်ဒေါက်တာဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုနားထောင်ဖို့သမ္မတအိုဘားမားကဆက်ရထက်သန်နေတယ်လို့အင်ဂျီရောရာရှိတွေကပြောပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်စစ်တပ်ကိုပို့ပြီးတော့တွန်းအားပေးနိုင်ဖို့ဒေါက်ဆန်းစုကြည်အနေနဲ့သူ့ဦးဆောင်တဲ့အစိုးရတက်လာတဲ့မတ်လကောင်ကစလို့အရေးယူမှုအားလုံးရပ်ဖို့ကိုတော့တောင်းခဲ့တာမရှိပါဘူး။တန်ခတ်ပိတ်ဆို့အရေးယူမှုတွေဖယ်ရှားရေးဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုအပေါ်မူတည်တယ်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယပြောခွင့်ရမတ်ထွန်နာကပြောပါတယ်
။ We're not ready to pull back all those sanctions yet. Some remain in place and we always retain the right to continue those as long as
တက္ကပိဆုံမှုအားလုံးရုပ်သိမ်းဖို့ကတော့အဆင်သင့်မဖြစ်သေးပါဘူး။တချို့တလီတော့ကြံနေပါလိမ့်အောင်ပဲ။လိုအပ်တယ်လို့ယူဆတဲ့အရေးယူမှုတချို့ကိုဆက်ပြီးတော့ထားသွားမှာဖြစ်တယ်လို့အင်္ဂါနေ့ကလုပ်တဲ့ဒီနိုင်ငံခြားရေးဌာနရဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာထွန်နာကပြောသွားတာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူဒီဒုသမ္မတရဲ့အိမ်တော်မှာမနက်စာအတူစာရင်းနဲ့တွေ့ဆုံကြမှာဖြစ်ပြီးတော့အဲ့ဒီနောက်မှာသမ္မတအိုဘားမားနဲ့တွေ့ဆုံမှာပါ။နေ့လယ်ပိုင်းကျရင်တော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူပလဲအေကေဟာမှာနေ့လယ်စာစာရင်းနဲ့တွေ့ဆုံပါလိမ့်မယ်။ညနေပိုင်းမှာတော့ဝါရှင်တန်မြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့သမ္မတလင်ကွန်အမတ်တရဗိမာန်ကိုတွားရောက်ဖို့အစီအစဉ်ထားပြီးအဲ့ဒီနောက်ဒီမြန်မာတရုံမှာပြုလုပ်မဲ့ညစာစာပွဲကိုလည်းတက်ရောက်အောင်ပါရှင်
။ဒီမိုကရေစီနည်းနဲ့မဲဆန္ဒခံယူဝဲပြီးတစ်နှစ်ကြာရှိတဲ့အချိန်မှာမြန်မာနိုင်ငံကိုစီးပွားရေးနဲ့စည်ရေးထောက်ပံ့မှုပိုးပေးဖို့ပါတီကြီးနေရလုံးရဲ့သဘောထားပါတဲ့ဥပဒေချမ်းတရက်ကိုအထက်လွှတ်တော်မတ်ဂျော်မကင်းနဲ့ဘန်ကာဒန်တို့ကအင်္ဂါနေ့မှာလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။လေရှိရှိနေတဲ့မြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုတွေဟာဖိနှိပ်မှုတွေလုပ်ခဲ့မြန်မာစစ်ဆေးရလက်ထက်အတွက်သာအခြေခံထားတာဖြစ်ပြီးတော့အခုချိန်မှာတော့မြန်မာနိုင်ငံကိုဒီပိတ်ဆို့မှုတွေကပိတ်လို့စေပြီးတော့မြန်မာနဲ့အမေရိကန်ဆက်ဆံရေးအနာဂတ်မှာစံအသစ်တွေသတ်မှတ်ရလိမ့်မယ်လို့ကာဒင်ကဆိုပါတယ်။အဆိုပြုထားတဲ့2016မြန်မာမဟာဗျူဟာဥပဒေကျမ်းထဲမှာအရေးယူတန်ခတ်မှုတွေကိုဖြေလျှော့ဖို့စည်းမျဉ်းတွေသတ်မှတ်ပေးထားပါတယ်။မြန်မာနိုင်ငံရဲ့ပြောင်းလဲပုံတိုးတက်လာပုံတွေပေါ်မှာမူတည်ပြီးအရေးယူမှုတွေကိုလျှော့တာတွေပြင်ဆင်တာတွေလုပ်ဖို့နိုင်ငံကြားရေးဝန်ကြီးကိုတိုက်တွန်းထားပါတယ်။ဒီဆိုပြုချက်ဟာအမေရိကန်ကမြန်မာနိုင်ငံပေါ်စီးပွားရေးအကူအညီပေးရေးပို့တိုးလာပြီးတော့နိုင်ငံတကာစီးပွားရေးအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာနိုင်ငံမှာစီးပွားရေးတွေစပို့တွန်းအားပေးနေရပါ။ဒါပြင်တက်မတော်ကိုအရက်ဖက်အုပ်ချုပ်ရေးအောက်မှာထားနိုင်ဖို့အစီအစဉ်တွေနဲ့မြန်မာစစ်သားတွေအတွက်အင်္ဂလိပ်စာဘာသာသင်တန်းတွေပေးနိုင်ဖို့အမေရိကန်စစ်တပ်ကိုဒီဥပဒေကြမ်းကလုံခြုံရေးပေးထားပါတယ်
။အမေရိကန်ဒီဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်ဟာအဆုတ်အေးမိပြီးနာမကျန်းဖြစ်နေတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမဲဆွယ်လှုပ်ရှားမှုတွေကနေအနားယူခဲ့ရပြီးတဲ့နောက်မနေ့ပြန်ကြတာရင်းဒီမှာတော့မဲဆွယ်စည်းရုံးမှုတွေပြန်ဆဖို့အစီအစဉ်ထားပါတယ်။လောလောဆယ်ကျမ်းမာရေးအရာအနားယူနေရတဲ့အချိန်မှာသမ္မတဘရက်အိုဘားမားကဒီမစ္စစ်ကလင်တန်ဘက်ကနေထောက်ခံမဲဆွယ်စည်းရုံးခဲ့ပါတယ်။မစ္စစ်ကလင်တန်ဟာဘလို့အခက်ခဲအတိုက်ခိုက်တွေပဲရှိပါစေ။လှုပ်ရှားရှိတာကိုမလျှော့စရန်လှုပ်တက်တဲ့သူအချက်တဲကာလမှာလူရည်အတန်ကိုနားထောင်ပြီးကောင်းအေးအေးနဲ့ဖြည့်ရှင်းနိုင်တဲ့သူလူတိုင်းကိုအလေးထားဆက်ဆံတဲ့သူဖြစ်တယ်လို့သမ္မတအိုဘားမားကပြောသွားပါတယ်။ Mrs. Clinton ရဲ့ပြိုင်ဘက်ဒီ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုတော့တိုင်းပြည်ရဲ့စစ်တင်နာပဋိကျုပ်တာဝန်ထမ်းဆောင်မှုတင့်တော်သူတူမဟုတ်ဘူးလို့သမ္မတဥပမာကဝေဖန်ပါတယ်။အလို့သမားလူလက်တန်းစားတွေကိုအလေးထားခြင်းမရှိတဲ့ထရမ့်ဟာလူထုကောင်းဆောင်ဖြစ်နိုင်ပါမလားလို့မေးခွန်းထုတ်ပြီးတော့လည်းပြောသွားတာပါ။ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့အပြင်ဘက်မှာမဲဆွယ်စည်းရုံးနေတဲ့ထရမ့်ကတော့အလုပ်လုပ်နေတဲ့မိခင်တွေနဲ့မိသားစုတွေအတွက်ဒီသူတို့တက်နိုင်မဲ့ကလေးပြုစုဆောက်ရှောက်မှုနဲ့ပတ်သက်တဲ့သူ့ရဲ့အစီအစဉ်ကိုအသေးစိတ်မနေ့တုန်းကပြောသွားပါရယ်အလုပ်မှာမီးဖွားခွင့်မရကြတဲ့မိခင်တွေအတွက်မီးဖွားခွင့်6ပတ်ရအောင်သူအဆိုပြုသွားမယ်လို့ထရမ့်ကပြောပါရယ်နိုဝင်ဘာလ10ရက်ရွေးကောက်ပွဲတွေကျင်းပဖို့သတင်း10ပတ်ပဲလိုတော့တဲ့အချိန်အခုနောက်ဆုံးကောက်ယူတဲ့လူထုသဘောထားစစ်တမ်းတွေအရာကတော့တနိုင်ငံလုံးအတိုင်းအတာနဲ့လူထုထောက်ခံမှုမှာ Mrs. Clinton ကထရမ့်ထက်3-4မှတ်အသာရနေပါရယ်ရှင်
အမေရိကန်ပြည်အောင်စုက2019ဘဏ္ဍာရေးနှစ်အတွင်းမှာဒုက္ခတွေတသိန်းတသောင်းကိုလက်ခံမယ်လို့သမ္မတဥပမာကမှန်းထားပါရဲ့။ဒါဟာအစတုန်းကသူလှမ်းထားတဲ့ဥယျာဉ်ထက်လူတသောင်းကျော်လောက်ပိုပြီးတော့ဒီနှစ်2016မှာလက်ခံခဲ့တဲ့ဥယျာဉ်ထက်30ရာခိုင်နှုန်းပိုများပါရဲ့။အထက်လွှတ်တော်နဲ့အောက်လွှတ်တော်တရားရေးဆိုင်ရာကော်မတီနဲ့အင်္ဂါနေ့ကတကပိတ်ဆွေးနွေးပွဲကျင်းပရမှာနိုင်ငံခြားရေးဝန်ကြီးချုပ်ကယ်ရီကဒုက္ခတွေတွေကိုရွှေ့ပြောင်းနေရာချထားရေးစီမံချက်တစ်ကိုကြေညာလိုက်တာဖြစ်တယ်လို့သိရပါရဲ့။ဥပမာရဲ့စီမံချက်လိုမျိုးပဲသမ္မတဟောင်းဘီလ်ကလင်တန်က1995ခုနှစ်သူသမ္မတဖြစ်စဉ်တုန်းကဒုက္ခတွေတသိန်း12,000ကိုလက်ခံဖို့ရည်မှန်းခဲ့မှုပါရဲ့2015ခုနှစ်ဗန်နိုင်းနှစ်အတွင်းမှာအမေရိကန်ကဒုက္ခတွေ9,000ပဲလက်ခံခဲ့ရဖြစ်ပါရဲ့အခုလာမယ့်အထွေထွေညီလာခံမတိုင်မီကျင်းပမယ်ဒုက္ခတွေများဆိုင်ရာထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသမ္မတဥပမာအနေနဲ့ဒီဒုက္ခတွေများဆိုင်ရာအစီအစဉ်ကိုတရားဝင်ထုတ်ပြန်ကြေညာဖို့လည်းရှိပါတယ်ရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူအမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အမေရိကန်နဲ့ရုရှားနိုင်ငံတို့ရဲ့ဆစ်ဆက်ညှိနှိုင်းမှုနဲ့ရယူခဲ့တဲ့စီးရီးယားအဖြစ်ခက်ရစေးရေးဒုတိယမြောက်နေ့ဆက်ပြီးတော့ထိန်းထားနိုင်ပေမဲ့ဒီသဘောတူညီချက်ပါအဓိကချက်တစ်ခုဖြစ်တဲ့လက်နက်ကင်ပြိပက္ခတွေကြောင့်ပိတ်ဆို့ခံထားရတဲ့မြို့ရွာတွေကိုအကူအညီတွေဖြန့်ဝေပေးဖို့ကိစ္စကတော့မအောင်မြင်သေးပါဘူး။စီးရီးယားအစိုးရကသူနဲ့အတူပူးပေါင်းလှုပ်ဆောင်မှသာအလက်ပေါ်မျိုးအတွက်လူသားချင်းစာနာမှုအကူအညီတွေကိုဖြန့်ဝေခွင့်ပေးမယ်လို့ပြောနေတာကြောင့်ပါတချို့နေရာတွေမှာဆိုရင်လေသမရဘေရှာရဲ့အာဆက်ရဲ့ခွင့်ပြုချက်တာမကပြိပက္ခမှာပါဝင်တဲ့တခြားအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်ကိုလည်းရဖို့စောင့်နေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်အပြစ်ခက်ရဲဆဲပြီးတဲ့နောက်လေးဆောင်တိုက်ခတ်မှုတွေမရှိတော့ဘဲအကြမ်းဖက်မှုတွေတိတိတသာရောကြသွားပြီးအခြေအနေဟာတိုးတက်ကောင်းမွန်လာခဲ့ပေမဲ့လို့လည်းဒီအကူအညီတွေဖြန့်ဝေပေးနိုင်တဲ့အခြေအနေကတော့မရောက်သေးဘူးလို့စီးပြားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒဲမစ္စတူဝါကပြောပါရယ်စီးရီးယားဆွေရထံကနေခွင့်ပြုချက်ရဖို့စောင့်နေရတဲ့အကြောင်းနဲ့အကူအညီတွေဖြန့်ဝေပေးဖို့အတွက်တူရကီနဲ့စီးရီးယားနယ်စပ်မှာအဆင်သင့်စောင့်ဆိုင်နေကြတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့တပုံတွေထိန်းချုပ်ထားတဲ့အလက်ပိုမျိုးအရှိပိုင်းကအရက်သားပြည်သူ2,500လောက်အတွက်ဒီကနေ့မှအကူအညီတွေဖြန့်ဝေပေးနိုင်ဖို့မျှော်လင့်ထားတယ်လို့လည်းအထူးကိုယ်စားလှယ်ဒီမက်စတူဝါကပြောပါတယ်ရှင်
ဘရာဇီးနိုင်ငံရီယိုမြို့မှာကျင်းပခဲ့တဲ့အိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်ခဲ့တဲ့အားကစားသမားတွေရဲ့လျှွက်ဝက်ချက်လက်တွေကိုရုရှားစိုက်ဘာဖောက်ထွင်းတဲ့အဖွဲ့ကရယူသွားခဲ့တယ်လို့ကမ္ဘာတားမြစ်ဆေးဆိုင်ရာအဖွဲ့ WADA ကအင်္ဂါနေ့ကအတည်ပြုပါရယ်စာ Team APD28 ဆိုတဲ့အမည်ဖြင့် Fancy Bear လို့လည်းလူသိများတဲ့ဒီအဖွဲ့က WADA ရဲ့တားမြစ်ဆေးထိန်းချုပ်ရေးအဖွဲ့ရဲ့သတင်းချက်လက်တွေကိုရယူပြီးတော့အားကစားသမားတွေရဲ့ချက်လက်တွေကို online မှာတင်လိုက်တယ်လို့နောက်ထပ်လည်းတင်အောင်မယ်လို့ချိန်ချောက်လိုက်ပါတယ်ဒီချက်လက်တွေကအားကစားသမားတွေနဲ့တားမြစ်ဆေးထိန်းချုပ်ရေးအဖွဲ့ကအားကစားသမားတွေကိုအသုံးပြုခွင့်ပေးထားတဲ့သတ်မှတ်ဆေးဝါးတွေအကြောင်းလည်းပါဝင်နေပါတယ်အမေရိကန်အားကစားသမားတွေဖြစ်တဲ့ Dennis Aksame, Serena နဲ့ Venus Williams ညီမတို့အပြင်ရွှေတိတ်တွေအများပြားရထားတဲ့ဂျွန်ဘာမဲ Simone Biles တို့ရဲ့အကြောင်းတွေလည်းရထားတယ်လို့ The Fancy Bear website မှာပြောပြထားပါတယ်
။တရုတ်နိုင်ငံတောင်ပိုင်းကဲဝရန်ဒေသကကြေးရွာတစ်ခုမှာဆနပြနေကြတဲ့ဒေသခံပြည်သူတွေဟာ Rubber ကြီးစံတွေမြေယိုဘုံတွေနဲ့ဒိုင်းတွေကိုကန်ဆောင်ထားတဲ့ဒီလုံရင်းရဲတွေနဲ့တော့အင်္ဂါနေ့ကထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။လူအခြေပြုဒီမိုကရေစီသင်္ကေတတစ်ခုအဖြစ်တစ်ချိန်ကယူဆထားတဲ့ဒီကြေးရွာမှာအကျင့်ပြတ်ချဆားမှုစန့်ကျင်လှုပ်ရှားမှုတွေတဖန်ပြင်းထန်လာနေတာပါတရုတ်ကွန်မြူနတီပါတီအရာရှိတွေသိမ်းယူထားတဲ့နယ်မြေတွေအတွက်လူလူကိုရော်ကြေးပြန်ပေးဖို့တွန်းအားပေးတောင်းဆိုခဲ့တဲ့ရွာသကြီးလင်းဇူလီယန်ကိုအာဏာပိုင်တွေကဒီပြီးခဲ့တဲ့သတင်းပတ်တုန်းကထောင်ချလိုက်တဲ့အပေါ်မှာဂွမ်တောင်းပြည်နယ်ဟူကန်ရွာကဆန္ဒပြသူတွေမကြေမနက်ကန့်ကွက်နေကြတာပါ ရွာသကြီးကိုပြန်မလွတ်ပေးမချင်းဆန္ဒပြတာတွေကိုမရက်ဘူးလို့လည်းသူတို့ကကတိပြုပြောထားပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေကိုအဆုံးသတ်စေချင်ပါတယ်။ဆန္ဒပြပွဲတွေဆန္ဒပြသူတွေအပေါ်မှာညလုံးပတ်ဝင်ရောက်ရှာဖွေဖမ်းဆီးတာတွေလည်းလုပ်ခဲ့တာမှာတော့ရွာသား73ဦးဖမ်းဆီးခံခဲ့ရပါတယ်။ဆန္ဒပြသူတွေကိုစီယုံလှုပ်ဆော်ဖို့အတွက်ကောလာဟာလသတင်းတွေနဲ့လူတွေကိုထိထိလန့်လန့်အဖြစ်အောင်စူပူမှုတွေဖြစ်အောင်လှုပ်ဆောင်မှုနဲ့သူတို့ကိုဆွဆွဲဖမ်းဆီးထားတာပါရှင်
။ Israel Tamara Hall နဲ့ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ Simon Perez ကလေဖြတ်သွားပြီးအရေးပေါ်အခြေအနေဖြစ်ခဲ့ပေမဲ့အခုချိန်မှာပိုတည်နေတဲ့အခြေအနေကိုရောက်လာပါပြီ။သူ့ရဲ့ကျန်းမာရေးအခြေအနေကသွေးတို့ကြောင့်ဖြစ်ရတာလို့ဆရာဝန်တွေကပြောပါရယ်။93နှစ်အရွယ်ပဲရက်စ်ကဇန်နဝါရီလကလည်းနှလုံးရောဂါကြောင့်ဆေးရုံတက်ခဲ့ရပူပါရယ်။တနိုင်ငံလုံးကပဲရက်စ်ကိုချစ်ကြပြီးသူမြင်မြင်နေကောင်းလာဖို့ကိုလည်းဆုတောင်းနေကြတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးက Facebook ကတစ်ဆင့်စာရေးပြောလိုက်ပါရယ်။ပဲရက်စ်ဟာအစ္စရေးနိုင်ငံသားရေးဝန်ကြီးချုပ်တမရနိုင်ငံသားရေးဝန်ကြီးစတဲ့နေရာတွေမှာလည်းတာဝန်ထမ်းဆောင်ခဲ့ပူပါရယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကို Mark Kimpu တွင်နဲ့ Mike Tanzin တို့ကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းစောင်းပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည် American ပြည်ထောင်စု Washington DC မြို့တော်ရောက်ရှိလာတဲ့အကြောင်းကိုတင်ပြပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကိုမနေ့အင်္ဂါနေ့ညပိုင်းမှာဆက်ရောက်လာခဲ့ပါပြီ။အဆောင်ရှောင်ထူထူထပ်ထပ်နဲ့သူမတဲခိုမဲ့အမေရိကန်သမ္မတရဲ့အဂီဟာဘလဲဟောက်ကိုရင်နှန်းနဲ့ရောက်ရှိလာပြီးနောက်ဒေါက်အောင်ဆန်းစုကြည်ကသူမကိုကြိုဆိုကြတဲ့သူတွေထံကိုလာရောက်တွေ့ဆုံခဲ့ပါတယ်။ဒီကနေ့မှာတော့အမေရိကန်သမ္မတနဲ့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးမှာပါ။ပြည်စုံကတော့မတင်ငီထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်စံတော်ချိန်မိနစ်အင်္ဂါနေ့ည9နာရီကျော်မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။ကျမတို့ VOA ရုံးချုပ်နဲ့တိတ်မဝေးလှတဲ့အမေရိကန်သမ္မတရဲ့အဂီဟာဘလဲဟောက်စ်ကိုဒေါက်အောင်ဆန်းစုကြည်ရဲ့ရင်တန်းရောက်ရှိလာချိန်မှာတော့မြန်မာနိုင်ငံဘွားတွေရောအမေရိကန်တွေကပါအော်ဟစ်ကြိုဆိုခဲ့ကြပါတယ်။ကျိုးဆိုခဲ့ကြသူတွေတဲကတူကမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာကိုရပ်တိုးပေးဖို့တောင်းဆိုတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ဗီဇာရေးပါရေးကိစ္စပြောချင်တာရှိလို့ရှိရင်တိုင်းမစာရေးပြီးတော့ပြောပါ။ပြောပြီးတော့ပြောစာကြည့်ဟာကြည့်ရရှိရလို့ပြန်ထွက်ကြည့်မယ်။တတိယချက်ကြောင့်ချင်းလုံးနိုင်တဲ့ကိစ္စမျိုးတံပိုးဝါဒအရာလို့ပြောတာဖြစ်တ
ယ်။ဟုတ်ကဲ့ပါ။အဲ့
တော့ဒါကျင်းတာအနည်းတို့ပြောပြတာကိုယ်နိုင်ငံလူတွေကကိုယ်နိုင်ငံလူတွေပဲ
ဟုတ်ကဲ့
တတ်နိုင်လို့ကာကွယ်မယ်ဆောက်ချောက်မယ်နောက်ပြီးတော့ဥပဒေကြောင့်လို့
ဟုတ်ကဲ့ဒါပေမ
ဲ့ဒီဥယျာဉ်တူချင်းတော့အထူးနှလုံးသားတာဝန်ဆိုရရှိရ
ဒီကနေ့ဗုဒ္ဓဦးနဲ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသူမတဲခိုနေရဘလဲဟောက်စ်နဲ့လမ်းတစ်ဖက်တစ်ချက်မှာရှိတဲ့အမေရိကန်သမ္မတအင်ဖြူရောမှာသမ္မတဘရက်ကိုဘာမှာဒုတိယသမ္မတဂျိုးဘိုင်ဒန်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းအင်ဖြူရောကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတရဲ့အဂီဟာတမိုင်းဝင်ဘလဲဟောက်စ်မှာတဲခိုဖို့အမေရိကန်သမ္မတရဲ့ဖိတ်ကြားချက်ကတော့အမြင့်မားဆုံးအလေးအနက်ထားဂုဏ်ပြုမှုတစ်ခုလည်းဖြစ်ပါတယ်။ဘလဲဟောက်စ်လို့ခေါ်ကြတဲ့အမေရိကန်သမ္မတရဲ့အဂီဟာကတော့ကဘာတလွှားကထီးရှင်နှန်းရှင်ရှင်ပရင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေနိုင်ငံကောင်းဆောင်တွေနောက်အမေရိကန်သမ္မတတဲ့အဖြစ်ရွေးကောက်ခံရသူတွေအင်ဖြူရောကိုမပြောင်းရွှေ့ခင်တဲခုနေထိုင်ရနဲ့အမေရိကန်သမ္မတတူဦးကွယ်လွန်ခဲ့တဲ့အခါမှာလဲနိုင်ငံတော်ဇာပနာအဖြစ်တကြွတဲ့အချိန်မှာသမ္မတကတော်ဒီခိတတဲခုနေထိုင်ပြီးနိုင်ငံတကာရဲ့ဝန်내ကြေကွဲရပါကြောင်းတယ်လီဖုန်းဆက်သွယ်မှုတွေကိုလက်ခံရနေရလဲဖြစ်ပါတယ်ကျမတို့ရဲ့ VOA ဌာနချုပ်နဲ့လည်းတိတ်ပြီးမဝေးလာပါဘူး။မင်းညာကတော့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်သူမတဲခုံမဲ့ဘလဲဟောက်စနီးမှာမြန်မာပြည်ပွားတချို့နိုင်နဲ့ချီပြီးတော့စောင့်ဆိုင်ခဲ့ကြတာမှာကျမတို့ VOA ဝိုင်းတော်သူမတ်အင်ချင်တိုင်းတွားရောက်တည်င်းရယူခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုကြိုဆိုနေသူတွေတဲကတချို့ကိုမတ်အင်ချင်တိုင်းကအခုလိုမေးမြန်းခဲ့ပါတယ်။
Tell me your experience. Tell us, yeah, just an awesome presence. Awesome presence. Someone who, you're in the presence and you understand the democracy and the liberty and the freedom that comes with the presence. And so we're so excited to welcome her here to the United States.
Yeah. Thank you, Alex.
Thank you.
Okay, 终于终于交吧。Okay, 到三十几了，过了你干，到三十几了，不要弄死他。
Okay, 阳光大的，反正来说，就是说，交来的嘞，就是说我现在理解。
ဒီလားသူတင်နေတဲ့တွေ့ကျင်နေတဲ့သူတွေကြောင့်ပေါ့နော်အဲ့ဒါကိုလည်းတွေ့ကျင်တယ်လို့ကျွန်တော်ပြောလိုက်တယ်သူကတော့ဂရီးမပေးဘူးတဲ့ဂရီးပေးတယ်လည်းဂရီးပေးဂရီးကပြတ်သွားမှာတော့မကောင်းဘူးတဲ့ဒီရောက်မှတော့တွေ့မယ်လို့ပြောတယ်ဒါမှမဟုတ်ဖြစ်ဖြစ်ကျွန်တော်အနည်းသက်တွေ့လိုက်ရတယ်ဟာလားအနည်းသက်ကြည့်ဒူလိုက်ရတယ်ဆိုတော့အတိုင်းနဲ့လို့ပေါ့ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကသူမအနေနဲ့ဝါရှင်တန်ဒီစီမြို့တော်မှာတော့မြန်မာပြည်ပွားတွေနဲ့တွေ့ဆုံမှုမသေးကြပါပဲနယူးယောက်မြို့မှာတော့တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောဆိုသွားပါတယ်အမေရိကန်ခီးစဉ်အတွင်းဝါရှင်တန်ဒီစီမြို့တော်မှာသမ္မတဘရက်ကိုဘာမာဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံနိုင်ဖို့လည်းစီစဉ်နေတယ်လို့သမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဦးစောထီက VOA ကိုခီးစဉ်အကြိုမှာပြောဆိုထားပါတယ်အမေရိကန်အစိုးရလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြီးမှာတော့ဒေါက်ဆန်းစုကြည်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်มาဖြစ်ပြီးစက်တင်ဘာလ19ရက်နေ့မှာတော့ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများအရေးဆွေးနွေးမယ်ကုလသမဂ္ဂအစိုးရရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောဖို့ရှိသလိုကုလအထွေထွေညီလာခံမှာလည်းမိန့်ခွန်းပြောมาဖြစ်ပါလိမ့်ရှင
်မတ်သိခင်ထပ်ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့မြန်မာအပေါ်အမေရိကန်ရဲ့ဒဏ်ခပိတ်ဆို့မှုဆိုင်ရာရှော့ပေါ့ရေးအစိုးပြုချက်အကြောင်းကိုမြင်းမြန်းတင်ပြထားတာကိုနားဆင်ရပါမယ်အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအစိုးရအဖွဲ့ဝင်ဖြစ်တဲ့ Maryland ပြည်နယ် Democrat အထက်လွှတ်တော်အမဘင်ကာဒန်နဲ့လက်နက်ကင်တပ်များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌ Arizona ပြည်နယ်အထက်လွှတ်တော်အမ John McCain တို့ဦးဆောင်ပြီးဒီမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ရေးအတွက်ဒီမိုကရေစီတိုးတက်ရေးကိုဘယ်လိုထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းတရားကိုအထက်လွှတ်တော်မှအင်္ဂါနေ့ကတင်သွင်းခဲ့ကြပါတယ်။အဲ့ဒီဥပဒေကြမ်းတင်သွင်းရမှာကိုယ်တိုင်ပါဝင်ခဲ့တဲ့အထက်လွှတ်တော်မှဘင်ကာဒန်ကိုဒေါ်လာလာတန်းကဆက်သွယ်မြင်းမြန်းတင်ပြထားပါတယ်ရှင်
။ UN Senator John McCain has introduced today a legislation to support Burma.
ထဲလို့တော်မကာဒန်နဲ့ထဲလို့တော်မ John McCain တို့ဒီကနေ့ပဲမြန်မာနိုင်ငံရဲ့တမိုင်းတင်နိုင်ငံရေးနဲ့စီးပွားရေးအသွင်ကူးပြောင်းမှုကာလမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းကိုတင်သွင်းခဲ့ကြတယ်လို့သိရပါတယ်။အဲ့ဒီဥပဒေကြမ်းတင်သွင်းရခြင်းရဲ့နောက်ခံအကြောင်းကိုသိပြစီရှင်
။ Burma has made progress towards a more democratic society. It is a country that the United States wants to encourage.
မြန်မာနိုင်ငံဟာဒီမိုကရေစီနီးကျတဲ့လူအဖွဲ့အစည်းကိုရှောက်လန်းနေပြီဖြစ်တဲ့အတိုင်းပြုပြင်ပြောင်းလဲရေးတွေကိုအမေရိကန်ကအားပေးလိုတဲ့နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်။အဓိကအကဲဆန်းမှုတွေရှိနေစေဖြစ်တဲ့အတွက်လွတ်တော်အနေနဲ့ဒီဥပဒေကြမ်းတင်သွင်းခြင်းအပြင်လက်ရှိအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ပြီးလမ်းဖွင့်ပေးရမှာတည်ဆဲဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့ဥပဒေဟာဆက်ပြီးတော့ထားဖို့မသင့်တော်တော့ဘူးလို့ယူဆပါတယ်။ဒါကြောင့်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ဆက်သွားတဲ့အခါနိုင်ငံတွင်းရင်ဆိုင်နေရတဲ့လူ့အခွင့်အရေးအကဲဆန်းမှုတွေကူညီဖြည့်ရှင်းပေးဖို့နှစ်နိုင်ငံဆက်ဆံရေးကိုအားဖြည့်ပေးဖို့ရည်ရွယ်ပါတယ
်။နိုင်ငံဆက်ဆံရေးကိုအားဖြည့်ဖို့ဆိုရမှာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တွင်မှအထက်လွှတ်တော်မတ်တူအနေနဲ့2016မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကြမ်းကိုတင်သွင်းခဲ့ရမှာအရေးကြီးတဲ့အချက်တချို့ကိုသိပြစေ
Well the legislation recognizes that the current sanction regime between the United States and Burma was based upon a time when Burma was a much more repressive government so it recognizes that there's going to be sanction relief granted but also knows how do we move forward what type of
အခုတင်သွင်းတဲ့ဥပဒေချက်မှာအမေရိကန်ကမြန်မာနိုင်ငံပေါ်လက်ရှိချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံမှာဖြစ်နေတဲ့အစိုးရတွေလက်ထက်တုန်းကချမှတ်ခဲ့တဲ့ဥပဒေတွေပါဒါကြောင့်ဒီဥပဒေချက်မှာဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အစိုးပြုထားတယ်လို့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးမှာအမေရိကန်အနေနဲ့ရှေ့ဆက်ပိုးပြီးတော့ထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နိုင်မလဲဆိုတာကိုအစိုးပြုထားပါတယ်ဒီဥပဒေချက်မှာဒီမိုကရေစီလုပ်ငန်းစဉ်ရှေ့ဆက်ဆောင်ရွက်နိုင်ဖို့ထောက်ခံအားပေးထားတယ်လို့စီးပွားရေးအရအထောက်အကူပေးရမှာနှစ်နိုင်ငံပြည်သူတွေအချင်းချင်းပါဝင်လှုပ်ဆောင်နိုင်ဖို့အမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်ဆက်ဆံရေးအပြင်နှစ်နိုင်ငံဘယ်လိုရှေ့ဆက်ပြီးတော့ဆောင်ရွက်သွားတင်တယ်လဲဆိုတာတွေကိုတင်ပြထားပါတယ
်တခါပိတ်ဆို့မှုတွေဖြေလျှော့ပေးဖို့ဆိုပြထားတော့အထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွေမှာတချို့လူခွင့်ရေးအုပ်စုတွေကမကြတိမီကပဲသမ္မတဥပမာကိုသတိပေးခဲ့ပြီးတခါပိတ်ဆို့မှုတွေဆက်ထားဖို့ဒါမှလည်းဖိအားပေးနိုင်မှာဖြစ်တယ်မြန်မာနိုင်ငံမှာစစ်တပ်ကတချို့နေရာတွေမှာအနာရှိစေဖြစ်ပြီးတော့ရိုဟင်ဂျာအရေးတိုင်းရင်းသားအရေးလိုလူခွင့်ရေးပြဿနာတွေတည်းရှိနေစေဖြစ်တယ်လို့ထောက်ပြတာတွေရှိပါတယ်ဒီလိုသတိပေးချက်တွေပေါ်ထက်လွတ်တော်မှဘယ်လိုတုံ့ပြန်ကြမှာလဲရှင်
There's no question that Burma has made progress in developing more open and democratic institutions. It's no question that they've made progress on protecting rights for its citizens. But it's also true that they still have a lot more they need to do. There are ethnic minority communities that are very much in jeopardy. တိုးတက်မှုတွေရရှိနေတဲ့ဆိုတာမေးခွန်းထုတ်စရာမရှိပါဘူးတစ်ချိန်တည်းမှာပဲနောက်ထပ်ဆောင်ရွက်စရာတွေအများကြီးကြန့်ရှိနေသေးတာကလည်းရှင်းပါတယ်တိုင်းသားလူနည်းစုတွေအနေနဲ့တိတ်ပြီးတော့ဒုက္ခရောက်နေကြတယ်တချို့လူတွေလည်းနှောက်ယှက်ဖန်စီခံနေကြပါတယ်ဒါတွေကိုပြန်လဲပြီးတော့စီစစ်ဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်နောက်ထပ်တိုးတက်မှုရရှိဖို့လိုအပ်တယ်ဆိုတာထင်ရှားပါတယ်ကျွန်
လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ရမှာလဲတိုးတက်မှုတွေဆက်လက်ရရှိမယ့်အပေါ်မှာမူတည်မှာဖြစ်ပါတယ်
။အထက်လွှတ်တော်မှနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါသလား။တွေ့ဆုံရမှာဘယ်လိုမျှော်လင့်ချက်တွေရရှိမယ်လို့ယူဆထားပါသလဲ
။ You know, her leadership is well known and I think it will be an optimistic meeting, a supportive meeting.recognizing that there are major challenges still ahead in which the United States can be helpful.
ဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကတော့လူတိုင်းအသိပါ။ဒါကြောင့်အခုလိုသူနဲ့တွေ့ဆုံရမှာအပြူသဘောဆောင်ပြီးအားပေးထောက်ခံမှုဖြစ်စေမှာပါ။ရှေ့မှာအကဲဆတ်မှုတွေရှိနေတာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးနိုင်မှာဖြစ်ပေမဲ့နိုင်ငံရဲ့အနာဂတ်တိုးတက်မှုတွေကိုဒေါ်ဆန်းစုကြည်နဲ့တခြားနိုင်ငံအတွင်းမှာရှိတဲ့ပုဂ္ဂိုလ်တွေကလည်းအမျိုးအမြင်ကြီးစွာဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်
။ခုလိုဆက်သွယ်မြင်းမြန်းကွင်ပြည့်တဲ့အတွက်ကြောင့်အများကြီးပဲကျေးဇူးတင်ပါတယ်ထဲလွတ်တော်မှာရှင်
။ဒေါ်လလသမင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်ထဲမှာပဲဒီအဆိုပြုချက်ပေါ်မြန်မာအစိုးရကကြိုးဆိုတဲ့အကြောင်းကိုလည်းတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံပေါ်အမေရိကန်ကပိတ်ဆို့တန်ခါအရေးယူမှုတွေကိုရှော့ပေါ်ပြီးဗန်ဒါရဲအကူအညီတွေနဲ့ဆက်ဘက်ဆန်ရဆက်ဆံရေးတွေတိုးမြှင့်ဖို့အဆိုပြုထားတဲ့ဥပဒေကြမ်းတရားကိုအမေရိကန်ထက်လွတ်တော်ကတင်သွင်းလိုက်တဲ့ပေါ်မြန်မာအစိုးရကကြိုးဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်းအမြင်ငယ်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာချိန်မှာပဲအဆိုပြုလိုက်တဲ့ဥပဒေမူတန်းအပေါ်လှုပ်ခွင့်ရေးလှုပ်ရှားသူတွေကတော့တတိထားတုတ်ပြန်ခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
မြန်မာနဲ့အမေရိကန်ကြားဆက်ဆံရေးတွေတိုးမြှင့်နိုင်ဖို့2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာလို့အမည်ပေးထားတဲ့ဥပဒေကြမ်းတစ်ခုကိုထိပ်တန်းအမေရိကန်ထက်လွတ်တော်အမတ်နှုတ်ကတင်သွင်းလိုက်တဲ့အပေါ်မြန်မာဆွေရကကြိုဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပြည်ထောင်ခတ်ရေးယူမှုတွေကိုရှော့ပေါ်ပေးပြီးအကူအညီတွေတိုးမြှင့်ပေးသွားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နေ့မှာပဲအဆိုပြုတင်သွင်းလိုက်တဲ့ဥပဒေကြမ်းဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာထောက်ကူဖြစ်စေနိုင်တဲ့အတွက်ကြိုးဆိုတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးပြောခွင့်ရသူဦးစောထေကပြောဆိုလိုက်တာပ
ါဥပဒေကြမ်းတင်သွင်းမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်မြန်မာပြည်သူတွေအနေနဲ့ရောအထူးအားဖြင့်ပေါ့နော်ကြိုးဆိုပါတယ်ဒါကြောင့်လဲဆိုတော့ဟိုကျွန်တော်တို့စံရှင်ပေါ့ပိတ်တန်တန်ပိတ်ဆို့အရေးယူမှုတွေကရခင်အစိုးရတွေနဲ့ပတ်သက်ပါဝင်ပတ်သက်သူတွေကိုအားလုံးကိုညီမှန်းပြီးတော့စောင့်ရတာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့လူ့ခွင့်ရေးနဲ့ဒီမိုကရေစီပေါ့ဆုံးမျိုးတိုးတက်ရေးကိုထောက်ကူပြုစရာရည်ရွယ်တဲ့တောင်းချက်တွေကုသရေးသုံးချက်မူလရည်ရွယ်ရင်းဒီလိုဖြစ်ပေါ်ဖြစ်သွားတယ်။အဲတော့အခုချိန်မှာမြန်မာနိုင်ငံမှာဒီလိုလူလူကရွေးချယ်တင်မြှောက်ထားတဲ့အစိုးရတရားပေါ်လာပြီဒီမိုကရေစီလူ့ခွင့်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုအလေးပေးပြီးဆောင်ရွက်နေချိန်မှာဒီပြည်သူလူထုကိုတိုက်ရိုက်ထိခိုက်စေတယ်ပေါ့နော်။အဲဒီစိတ်တို့အရေးယူမှုတွေနောက်တော့ဝိုက်ပြီးထိခိုက်စေတဲ့ဘန်နာရေးနဲ့စီဝါရေးဆိုင်ရာအကန့်အသတ်ချက်တွေကဒီချိန်မှာကျွန်တော်တို့ဟိုတော့ဖို့အတွက်အခက်အခဲဖြစ်နေပါတယ
်လူခွေရေလူရှာမှုဖွဲ့တွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီအခြေခံတွေခိုင်ခိုင်မာမာမရှိသေးချေအထူးသဖြင့်မြန်မာနိုင်ငံရေးမှာဆက်လက်ဩဇာလွှမ်းမိုးနေဆဲဖြစ်ပြီးလူခွေရေချုပ်ပေါမှုမှတ်တမ်းတွေရှိနေတဲ့စစ်တပ်အပေါ်ဖိအားပေးနိုင်မှုတန်ခတ်မှုတွေဆက်ထားတင်တယ်လို့တိုက်တွန်းနေကြတာပါနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေရိုဘတ်ဆန်ကတော့ဒဏ်ခတ်မှုတွေရုတ်သိမ်းမှုအချိန်မတန်သေးဘူးလို့ဆိုပါတယ
် Burma government needs to make progress in order for sanctions to be lifted. And unfortunately what we're seeing here is the US government is preparing a grand giveaway.
ဒဏ်ခတ်မှုတွေဖေရှားပေးဖို့မြန်မာအစိုးရအနေနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်လုပ်ဖို့လိုပါတယ်ဒါပေမဲ့လည်းကံအကြောင်းမသိရင်တော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာလူခွင့်ရေးချုပ်ဖောက်ခဲ့တာတွေကိုအမေရိကန်အစိုးရကလွှတ်ပေးပြီးအကြီးအကျယ်ချီးမြှင့်မှုပြင်ဆင်နေတာတွေ့နေရပါတယ်။ဒ ဒါကလည်းဒေါန်ဆန်းစုကြည်ရဲ့မိတ္တရက်ခံချက်နဲ့အေးအေးယူတန်းခတ်မှုတွေကိုဖယ်ရှားပေးလိုက်တယ်ဆိုပြီးတော့သမ္မတအိုဘားမားကနိုင်ငံရေးအမွေခြံရစ်ခဲ့ကြတာလဲစိတ်တပိုင်းအဖြစ်ပါပါတယ
်အမေရိကန်ထက်လွတ်တော်မှာအင်္ဂါနေ့ကတင်သွင်းခဲ့တဲ့ဥပဒေချမ်းမှာတော့စီးပွားရေးပိတ်ဆို့တန်းခတ်မှုတွေလျှော့ချပြီးနိုင်ငံတကာဗန်ဒါရေးဖွဲ့စည်းတွေကမြန်မာနိုင်ငံကိုကူညီရတွန်းမြင့်ပေးရဖို့တိုက်တွန်းထားပါတယ်ဒီချိန်ထဲမှာပဲမြန်မာစစ်တပ်အတွက်အင်္ဂလိပ်စာသင်တန်းပို့ချတာအရက်ဖက်အုပ်ချုပ်မှုအောက်မှာစစ်တပ်ကအမိန့်နာခံဆောင်ရွက်တက်လာအောင်အထောက်အကူဖြစ်စေမယ့်အစီအစဉ်တွေလို့အကူအညီမျိုးတွေပေးရဖို့လည်းအကြံပြုထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးပြောခွင့်ရသူဦးစောထေကတော့အမေရိကန်ရဲ့စစ်ပတ်ဆိုင်ရာအကူအညီတွေဟာအသွင်ကူးပြောင်းရေးလုပ်ငန်းတွေမှာမြန်မာစစ်တပ်ရဲ့ပူးပေါင်းပါဝင်မှုတွေကိုအားပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းပြောဆိုခဲ့တာ
ပါစစ်ပတ်ဆိုင်ရာပတ်သက်လို့ကတော့ကျွန်တော်တို့နိုင်ငံတကာပေါ့နော်သွားနိုင်အောင်ကျွန်တော်တို့စစ်နဲ့အာမေဖြစ်တမန်တော်ကလည်းဆောင်ရွက်နေတယ်နောက်ချိန်ထဲမှာပဲဒီအစိုးရရဲ့ဆောင်ရွက်နေတဲ့သူရင်ပြောင်းလဲမှုတွေပြည်တွင်းငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်ပြည်ညာလုပ်ငန်းတွေနေမှာတမန်တော်ကတက်တွက်ကြကြနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတဲ့အတွက်ဒီအရေးပေါ်မှာလည်းအထောက်အကူပြုမယ်လို့ကျွန်တော်တို့ကတော့ကြုံကြည်ပါတယ်။အဲ့ဒီအတွက်ကြံပြီးချုံလိုက်ရင်တော့ဒီဆောင်ရွက်ချက်ကိုကျိုးဆိုတယ်။ဒီဆောင်ရွက်ချက်ကြောင့်လည်းကျွန်တော်တို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ခုပြိုးထုတ်တဲ့ဆောင်ရွက်ချက်ကမှပုံမှန်ပြီးအထောက်အကူပြုမယ်လို့ယုံကြည်ပါတယ်
။အမေရိကန်ပြည်သူ့ကဒီမိုကရက်တစ်ပါတီထက်လွတ်တော်အမတ်ဘန်ကာရီနဲ့ရီပပ်ဘလစ်ကန်ပါတီထက်လွတ်တော်အမတ်ဂျွန်မက်ကိန်းတို့ဦးဆောင်ပြီးတင်သွင်းခဲ့တဲ့ဥပဒေချမ်းမှာတော့အရေးယူတန်ခတ်မှုတွေကိုရှော့ပေါ်ပေးဖို့တိုက်တွန်းထားပေမဲ့နိုင်ငံဆက်ဆံရေးတွန်းမြင့်နိုင်မဲ့စံတမ်းမှတ်ချက်တွေထားရှိဖို့လည်းအကြံပြုထားတာပါမြန်မာနိုင်ငံမှာပွင့်လင်းမြင့်သားမှုရှိရှိနဲ့အုပ်ချုပ်မှုကောင်းတွေပေါ်ထွက်လာစေဖို့တန်ခတ်မှုတွေကိုဖယ်ရှားတာပြုပြင်မွမ်းမံတာတွေလှုပ်ဆောင်သွားဖို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကိုတိုက်တွန်းထားပါတယ်ခင်ဗျာ
ကိုအောင်လုံးစူးစင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 722ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါတင်မကဒါရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။နောက်တစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ line to meter 24 25 30 50နဲ့ line la meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကို Marking Future ကကြေညာပေးမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့ဒီသမ္မတဥဘာမနဲ့အင်ဘီရောမှာတွေ့ဆုံပါပါ။အရင်မြန်မာစစ်ဆေးရပေါ်မှာအမေရိကန်ကချမှတ်ခဲ့တဲ့အရေးယူတန်းခတ်မှုတွေကိုအခုအချိန်မှာဘယ်လောက်အတိုင်းအတာအထိပြန်လည်ရုပ်သိမ်းပေးသင့်တယ်လဲဆိုတဲ့အပေါ်တောင်ဆန်းစုကြည်ရဲ့အမြင်သဘောထားတွေကိုနားထောင်မှုသမ္မတဥဘာမကဆေးရထက်သန်နေတယ်လို့အင်ဘီရောရာရှိတွေကပြောပါရတယ်။တောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူဒုသမ္မတရဲ့အိမ်တော်မှာမနက်စာတူဆိုင်တွေ့ဆုံမှာဖြစ်တယ်လို့အဲဒီနောက်သမ္မတဥဘာမနဲ့တွေ့ဆုံမှာပါနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းနေ့လယ်ပိုင်းမှာတွေ့ဆုံမှုရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန်မြို့တော်ကအထင်ကြီးအနေရတစ်ခုဖြစ်တဲ့သမ္မတလင်ကွန်အမတ်တရဘိမှန်ကိုတွားရောက်ဖို့စီစဉ်ထားပြီးအဲ့ဒီနောက်မြန်မာတန်ရုံမှာပြုလုပ်မဲ့ညစာစာဘက်ကိုလည်းတက်ရောက်ပါလိမ့်မယ်ရှင်။ဒီတော့တွင်မှာပဲဒီမြန်မာနိုင်ငံကိုစီးပွားရေးနဲ့စီးရေးဆိုင်ရာထောက်ပံ့မှုတွေကျိုးမြင့်ပေးဖို့အတွက်အမေရိကန်ဒီပါတီကြီးနှစ်ခုစလုံးရဲ့သဘောထားပါတဲ့ဥရီချန်တရက်ကိုတော့ထက်လွတ်တော်အမတ်ဂျွန်မက်ကိန်းနဲ့ဘန်ကာရင်တို့ကအင်္ဂါနေ့မှာလွှတ်တော်ကိုတင်သွင်းလိုက်ပါတယ်လက်ရှိရှိနေတဲ့မြန်မာနိုင်ငံပေါ်စီးပွားရေးရပိတ်ဆို့မှုတွေဟာဖိနှိပ်မှုတွေလုပ်ခဲ့တဲ့မြန်မာအစိုးရဟောင်းလက်ထက်အတွက်သာအခြေခံထားတာဖြစ်ပြီးအခုချိန်မှာတော့မြန်မာနိုင်ငံပေါ်ဒီပိတ်ဆို့မှုတွေပြန်ရုပ်သိမ်းပြီးတော့ဒီမြန်မာနဲ့အမေရိကန်ဆက်ဆံရေးအနာဂတ်မှာဆန်အစ်စ်တွေသတ်မှတ်ရလိမ့်မယ်လို့မစ္စတာကာရင်ကပြောပါတယ်ရှင်အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်ဟယ်လရီကလင်တန်ဟာအဆုပ်အအေးမိပြီးတော့နာမကျန်းဖြစ်နေတာကြောင့်ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမဲဆွယ်လှုပ်ရှားမှုတွေကနေအနားယူခဲ့ရပြီးတဲ့နောက်မနေ့ကကြာတာပင်းနေမှာတော့မဲဆွယ်စည်းရုံးမှုတွေပြန်လည်ဖို့စာတင်မှုစီစဉ်ချပါတယ်လောလောဆယ်မှာဒီကျမကြီးအရာအနားယူနေရတဲ့အချိန်မှာတော့သမ္မတဘရက်အိုဘားမားကမစ္စစ်ကလင်တန်ဘက်ကနေထောက်ခံမဲဆွယ်စည်းရုံးခဲ့ပါတယ်မစ္စစ်ကလင်တန်ရဲ့ပြိုင်ဘက်ရီပပ်လီကန်သမ္မတလောင်ဒေါ်နယ်ထရမ့်ကတော့တိုင်းပြည်ရဲ့စစ်တင်နာပဋိကျုပ်တာဝန်ထမ်းဆောင်မှုတင့်တော်သူမဟုတ်ဘူးလို့သမ္မတအိုဘားမားကဝေဖန်ခဲ့ပါတယ်ရှင်တည်ရင်ချင်းချက်ကိုမက်ကင်မြူထွေးကကြေညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမတ်သိငင်ထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Channel Cornelius ဖြစ်ပါတယ် View American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲရနေ 9:00 အထိ9 meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးကိုရိုးစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖုံပါ
This program has come to you from the Voice of America, Washington.